မြန်မာနိုင်ငံမှာအရက်သားပြည်သူတွေထိခိုက်သေးကျနေရတဲ့အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်နေတဲ့အပေါ်မှာပြင်းပြင်းထန်ထန်ထပ်မံရှုံချကြောင်းနဲ့ဒီအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့တိုက်တွန်းကြောင်းအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကပူးတဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရက်သားတွေကိုလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအရက်သားနေအဆောက်အုံတွေကိုတိုက်ခိုက်တာအပါအဝင်အကြမ်းဖက်အလုပ်ရဲ့အလုံးကိုပြင်းပြင်းထန်ထန်ရှုံချကြောင်းနဲ့အရက်သားစစ်သားမခွဲခြားပဲတိုက်ခိုက်နေတဲ့အကြမ်းဖက်မှုတွေပို့ပြီးတော့ဆိုးဝါးလာနေတာကိုချက်ချင်းအဆုံးသတ်အောင်လို့ပရိပခမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအလုံးကအလေးနဲ့ဆောင်ရွက်ဖို့တိုက်တွန်းပါကြောင်းကိုကြာသပတေးနေ့ညပိုင်းကအချိန်နောက်ကြာပြီးမှထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံအနေနဲ့မြန်မာနိုင်ငံရဲ့အကြက်တဲနဲ့ပတ်သက်လို့အဓိကကြတဲ့အာဆီယံဘုံသဘောတူညီချက်၅ရက်အတိုင်းဆက်ပြီးတော့ကင်တွယ်ဖြည့်ရှင်းသွားမယ်ဆိုတာကိုထပ်မံအတည်ပြုကြောင်းလည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာအရေးနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေညီညီညွတ်ညွတ်နဲ့လက်တွဲအဖြေရှာဆောင်ရွက်ကြဖို့ကိုလည်းလက်ရှိဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဆွေးနွေးပွဲမှာတိုက်တွန်းထားပါတယ်ရှင်။